မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့အတိုက်အဝန်းတွေပေါ်ပြင်းထန်တိုက်ခိုက်ခဲ့တာတွေကအနာသိမ်းတောင်ပိုင်းမှာပိုပြီးဆိုးလာတယ်လို့ဂျွန်လာထဲမှာထုတ်ပြန်လိုက်တဲ့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ ရဲ့အစိုးရခန်းစာမှာထောက်ပြထားပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ။
2023ခုနှစ်အာဏာသိမ်းမှုနောက်ပိုင်းစစ်အာဏာရှင်ကိုစံကြည်သူတွေဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာပုံစံမျိုးစုံနဲ့ဖိနှိပ်ခံရတာတွေရှိနေတဲ့တစ်ချိန်ထဲမှာပဲလူနည်းစုဘာသာဝင်တွေနဲ့အတိုင်းအဝိုင်းတွေကိုဖိနှိပ်တာပြစ်မှတ်ထားတိုက်ခိုက်တာတွေဟာလည်းကြေကြေပြတ်ပြတ်ဆက်ဖြစ်နေတယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ ကပြောပါတယ်အာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဧပြီလအထိနှစ်နှစ်ကြာကာလအတွင်းချင်းကချင်းကရင်ကရင်နေမွန်ရခိုင်ရှမ်းပြည်နယ်တွေနဲ့ပုဂိုးမကွေးမန္တလေးစကိုင်းတနင်္သာရီရန်ကုန်စတဲ့ဒေသတွေမှာလေကြောင်းတက်ခတ်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့တက်ခတ်မှုတွေအတွင်ထိခိုက်ပျက်စီးခဲ့ရတဲ့ဘာသာရေးအဆောက်အုံ190ကျော်ရှိတဲ့အကြောင်းဂျွန်လအထဲမှာထုတ်ပြန်တဲ့ ICJ ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ဒီဖြစ်ရတွေထဲက158ခုကစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ပျက်စီးခဲ့ရတာလို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကပဲစကိုင်းတိုင်းရွှေဘိုခရိုင်ရေဦးမြို့နယ်ချမ်းသာကျေးရွာမှာနှစ်ပေါင်း400ကျော်900နီးပါးရှိခဲ့တဲ့ခရီးယန်ကက်သလစ်သာသနာ့ဗိမ္မာန်တော်ဖျားရှိခိုးကျောင်းတစ်ခုမိရှုဖျက်ဆီးခံခဲ့ရပါတယ်စစ်ကောင်စီဟာဘာသာရေးအဆောက်အဦတော်များကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးတာတွေပိုလုံလာတယ်လို့စကိုင်းတိုင်းခရီးယန်မာသာဝင်တဦးက VOA ကိုပြောပြပါတယ်
ဒီရီစကောင်တွေဝင်ရောက်တဲ့ကျေးရွာတွေကိုကုစုလူရပြီးတော့ကျွန်းလူစင်နာကြည့်စီနေတယ်ကြည့်ပြီးတော့ကျွန်တော်တို့ဆော်ဘီယော်လာရီလေလုံးမရအောင်ပြည်တော့ကျွန်တော်တို့နေရအိမ်ကိုမရှိဖြစ်စီထားခဲ့တယ်။ဒါပေမဲ့တော့ဒါပေမဲ့မကောက်ဘူးပြ။ကျွန်တော်တို့ဟိုဘာသာတစ်ခုရဲ့အထွတ်မြတ်ထားတဲ့ကျွန်တော်တို့ဖျားကျောင်းတော်တွေနော်ကိုရဘာသာဖုံးကျောင်းတွေဖျားတွေလူစီပြူတွေကိုလေကျွန်တော်တို့ဒီရှိုးဖြစ်စီသွားကြတယ်ပြ။အဲ့ဒါကတော့တော့ဆိုဟိုကျွန်တော်တို့အနာသိမ်းပြီးရကျွန်တော်တို့လည်းအခုချိန်ကြီးစိတ်ကောင်းကြီးကဒီပိုင်းမှမလုပ်လို့ဒါလုံးရပြီပြ။အခုချိန်ကြီးရပြ။ဟုတ်ဟုတ်ကျွန်တော်တို့ရွာကိုစစ်ကြောင်းအရင်ထူခဲ့တယ်စစ်ကြောင်းထူတဲ့အချိန်ကအရင်30ကျော်ကျွန်တော်တို့တလာပိုင်း14ရက်နေ့ကကျွန်တော်တို့ခေရန်ဖျားရှိခိုးကြောင်းပေါ်လာခေရန်ဖျားရှိခိုးကြောင်းတော့ကျွန်တော်တို့ဟိုနှစ်ပေါင်း200ကျော်ခဲ့ပြီအရှေ့အောင်မင်းတို့လည်းပြောလို့ရပါလားရေဆောက်အောင်ကိုမိရှုဖြစ်စီသွားတယ်ဗ
ျဘုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေအပါအဝင်ဘာသာရေးအဆောက်အုံတွေမိရှုဖြစ်စီခံရတာအပြင်စစ်အခြေဆက်စခန်းတွေထိန်းသိမ်းရေးစခန်းတွေဖြစ်လဲအသုံးချခံရတာတွေပါရှိနေတယ်လို့လည်း ICJ အစိုးရခန်းစားကဖော်ပြပါတယ်ဘာသာရေးကောင်းဆောင်တွေဖန်စီထင်းထင်းခံရတာအသက်ခံရတာတွေလည်းပုံများလာသလိုစစ်အုပ်ချုပ်ရဲ့အောက်မှာလူနည်းစုဘာသာဝင်တွေဖိနှိပ်ခံရတဲ့အခြေအနေစိုးရိမ်စရာဖြစ်လာတဲ့အကြောင်းအစိုးရခန်းစားကထောက်ပြထားပါတယ်။ရခိုင်ပြည်နယ်ကရွန်ဂျာမွတ်စလင်တို့ကတော့သူတို့အတွက်ဘာသာရေးအရာဖိနှိပ်မှုနဲ့အကန့်အသတ်တွေပုံများလာတယ်လို့ပြောပါတယ်
။အဲရလဲကကိုကိုကွန်းမှာကျွန်တော်ကိုရွှေရှားရဲ့အရင်ကလည်းသူကပြည်လေးကိုကတ်တဲ့ခါနဲ့ပြည်လေးဘာလို့ဆူပြီးတော့ရပူကိုကုမပြေအခုလဲဒီပုံတမ်းလိုက်ရှိတယ်။ဒါပေမဲ့နေနေဘက်မှာလူရတော့ကုခွေကြီးကြတယ်။ဒါပေမဲ့သေဝင်ကုပြရတာမဟုတ်ဘူး။မျိုးပေါ်မှာကြတော့သူကလုံးဝဟိုဟာလဲလို့မရဘူး။ဝက်စီလို့မရဘူး။နောက်တစ်ကြောင်ကဘာသာရေးကျောင်းနေလို့သူကစစ်ပင်ကလည်းကတ်တဲ့ခါနဲ့လူတွေလုံးလုံးကြီးရတယ်ဆိုတော့မြေလက်ကားရှင်တော့ကြားရတာဒီစီကြတယ်ဆိုချိလိုက်နေချင်းကြက်ဆုံးချင်းမူလာနေပြီးတော့အဲ့ဒီအာနာသိမှုတော့ပုံပြီးတော့အဲ့ဒီဟာကဆုံးချင်းမူပြားလာတယ
်အာနာသိမှုနောက်ပိုင်းအကျန်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းခံရမှုတွေလက်နေကြီးထိမနာဒါမှမဟုတ်လေကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးရတဲ့ဘာသာရေးကောင်းဆောင်42ဦးရှိတယ်လို့လည်းအစင်ခန်းစားကဖော်ပြပါတယ်ကချင်နေချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆုံဆိုရင်လေပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းတာခံထားရပါ2022ခုနှစ်အောက်တိုဘာလတုန်းကဖာကန်မြို့နယ်မှာစစ်တပ်ကလေကြောင်းတိုက်ခတ်မှုကြောင့်လူ60တိဆုံးခဲ့ရပြီးတော့အဲ့ဒီဖြစ်စဉ်မှာထိခိုက်တိဆုံးသရရသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုရရှိရေးနဲ့စာပနအခမ်းအနားပြုလုပ်ဖို့ညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့နောက်ပိုင်းမှာတည်ဆုံးသူတွေအတွက်ကချင်ပြည်နယ်မြို့တော်မှာစုတောင်းပွဲပြုလုပ်ပေးတာကချင်တိုင်းနာကောင်းဆောင်တချို့ကိုဘာသာရေးအရာဟောပြောပေးခဲ့တာတွေကြောင့်မတရားအသင်ဆက်သွယ်မှုဥပဒေပုံမှချက်ခွန်မြင့်ဆောင်တဲ့အပါအဝင်ပုံမှ3ခုနဲ့တရားစွဲခံရပြီးတော့ထောင်ဒဏ်6နဲ့ပြည်ဒဏ်ချမှတ်ခံထားပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနဲ့အတွင်းဘာသာပေါင်းစုံကလူမှုအတိုင်းအဝိုင်းတွေအားလုံးဖိနှိပ်ခံရတယ်လို့အမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIS ကလည်းဒီနေ့အစောပိုင်းကထောက်ပြထားပါတယ်။အမေရိကန်အစိုးရကမေလာတဲ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာဆိုရင်လည်းမြန်မာနိုင်ငံကိုကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်အစိုးရဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။